အာဆီယံရှေ့တောင်အရှာနိုင်ငံများအသင်းကြီးရဲ့တောင်တရုတ်ပင်လယ်ပြဿနာပေါ်ကြေညာချက်အတွက်ထောက်ခံမှုတွေရောဝေဖန်မှုတွေပါထွက်ပေါ်နေပါတယ်။မြန်မာပါဝင်အဖွဲ့ဝင်ဆယ်နိုင်ငံပါတဲ့ဒီအသင်းကြီးအနေနဲ့ပြီးခဲ့တဲ့သတင်းပတ်အတွင်းနိုင်ငံခြားရေးဝန်ကြီးများအစည်းအဝေးနဲ့ဒေသဆိုင်ရာလုံခြုံရေးဆွေးနွေးပွဲတွေမှာ17နှစ်ကြာအကြိမ်နဲ့ညှိနှိုင်းခဲ့ပြီးမှဒီအလျှော်တင်လှုပ်ထားတဲ့ကြေညာချက်ထွက်လာခဲ့တာပါ။ဒီကြေညာချက်ထဲမှာအာဆီယံအနေနဲ့နှစ်ပေါင်းဒါဇင်တွေနဲ့ချီပြီးဂျိုးပန်းဆွေးနွေးခဲ့တဲ့တောင်တရုတ်ပင်လယ်ရေပိုင်နဲ့အငင်းပွားမှုတွေလိုက်နာမဲ့ချက်တွေသတ်မှတ်နိုင်ဖို့ဂျိုးပန်းခဲ့တယ်လို့ဖော်ပြထားပါတယ်။တကယ်တော့အာဆီယံအနေနဲ့ကမ္ဘာအင်အားကြီးအမေရိကန်နဲ့တရုတ်တို့ရဲ့ဒီတောင်တရုတ်ပင်လယ်ပြဿနာဆိုင်ရာအပြိုင်ဆိုင်တောင်းဆိုမှုတွေကိုဘက်မြအောင်ထိန်းပြီးလုပ်ပင်နိုင်ဖို့အသေးအတန်ဂျိုးပန်းညှိနှိုင်းယူကြရတာဖြစ်ပါတယ်။ဒေတာရဲမှာရှိတဲ့နိုင်ငံများစွာအနေနဲ့ဒီအာဆီယံကြေညာချက်ထွက်လာတာဟာဘာမှမထွက်တာတဲ့ဆိုင်အများကြီးကောင်းတယ်။2012တုန်းကကမ္ဘောဒီးယားအာဆီယံဥက္ကဋ္ဌဖြစ်တုန်းကဆိုရင်တရုတ်ပြည်အကြောင်းဒီတောင်တရုတ်ပင်လယ်ပြဿနာအကြောင်းကြေညာချက်တောင်မထွက်နိုင်ခဲ့ဘူးလို့ပြောနေကြပါတယ်။အခုလိုကြေညာချက်ထွက်နိုင်တာကအာဆီယံတစ်ခုလုံးအနေနဲ့တရုတ်လက်အောက်မှာမရှိဘူးဆိုတာပြလိုက်တာလည်းဖြစ်တယ်လို့အင်ဒိုနီးရှားအစိုးရကြံပေးတဲ့စာရေးဆရာဂျေမီမီလ်တန်ဖလိုရက်စ်ကဂျကာတာပို့သတင်းစာမှာထုတ်ပြောခဲ့ပါတယ်။ဒါပြင်အာဆီယံဖွဲ့ဝင်တွေဖြစ်တဲ့ကမ္ဘောဒီးယား၊လာအိုစ်နဲ့မြန်မာတို့ဟာတရုတ်ဘက်ကတောင်းဆိုချက်တွေကိုပိုထောက်ခံပေးကြတယ်။ဒါကြောင့်အာဆီယံအတွင်းအကွဲပြဲတွေရှိနေတယ်လို့လည်းသုံးသပ်မှုတွေရှိနေပါတယ်ခင်ဗျ။